ဒီတစ်ပတ်နှုတ်ပြတတ်တာအတွေ့ယူစရာအစီအစဉ်ကနေ PlayStation ဆက်များရဲ့ဖခင်ကင်ဂူတာရာကီရဲ့အကြောင်းကိုပြောပြချင်ပါတယ်ဘုဒ္ဓတကြွယ်ဝကြပါစေကင်ဂူတာရာကီဆိုတာ Sony ကွန်ပျူတာဖျော်ဖြေရေးဌာနရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်တဦးဖြစ်ပါတယ်ဒီကမ္ဘာလုံးမှာရှိကြတဲ့ဗီဒီယိုဂိမ်းကစားကြသူတွေအနေနဲ့လည်းကင်ဂူတာရာကီကိုသူတို့ဆွဲဆွဲလန်းလန်းကစားနေကြတဲ့ PlayStation 19မွေးထုတ်ပေးခဲ့သူဖခင်ကြီးအဖြစ်လေးစားမျက်နှာကြပါတယ်။အော်ဆရာကောင်းတာက Sony ဌာနချုပ်မှာရှိကြတဲ့သူ့ရဲ့လှုပ်ဖော်ကင်မဲ့တွေကတော့မကြသေးခင်ကမှသူ့ကိုအလေးထားဆက်ဆံလာကြတာဖြစ်ပါတယ်။အရင်တုန်းကဆိုရင် PlayStation အောင်မြင်ခဲ့တာကိုတက်ကန်ဆန်အိုးတိုးတာပဲလို့ပြောခဲ့ကြပါတယ်။အခုတော့ကူတာရာကီရဲ့ Sony Computer EntertainmentINC ဟာသေးသေးလေးကနေဒေါ်လာ10ဘီလီယံလောက်တန်တဲ့လုပ်ငန်းကြီးဖြစ်လာခဲ့တာဟာပေါ့ပေါ့သေးသေးမဟုတ်တော့ဘူးလို့ပြောနေကြရပါပြီ။အသက်50နှစ်အရွယ်ရှိတဲ့ကူတာရာကီဟာသူ့အကောင့်ထဲပေါ်ရမယ့်လုပ်ကိုမဆုံးမနစ်တဲ့ဇွဲနဲ့စူးစမ်းတတ်သူဖြစ်ပါတယ်။ဒါကြောင့်မို့ Sony ကုမ္ပဏီကနေသူ့လိုလူမျိုးကိုကွန်ပျူတာဂိမ်းကစားတဲ့ Electronic ပစ္စည်းထုတ်လုပ်ရေးဌာနမှာတာဝန်ပေးခဲ့တာကသူတို့အတွက်အလွန်ကောင်းဖို့ဖြစ်လာခဲ့ပါတယ်။2002ခုနှစ်မတ်လကုန်ဆုံးတဲ့ဗန္ဒာယီနှစ်မှာကူတာရာကီရဲ့ကုမ္ပဏီက1ဘီလီယံအမြတ်ထွက်ခဲ့ပါတယ်။ Sony ကုမ္ပဏီကြီးတစ်ခုလုံးစုစုပေါင်းအမြတ်ရဲ့60ရာခိုင်နှုန်းဖြစ်ပါတယ်။သူထုတ်ခဲ့တဲ့ PlayStation 2 set တွေကအရင်စံချိန်အလုံးကိုချိုးပစ်နိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီ set တွေဈေးကွက်ထဲစရောက်တဲ့လပေါင်း30အတွင်းမှာပဲအလုံးရေတန်ပေါင်း40ရောင်းခဲ့ရပါတယ်။ပထမဆုံးထွက်ခဲ့တဲ့ PlayStation 2ကလပေါင်း30အတွင်းမှာပဲရောင်းရတဲ့ပမာဏထက်နှစ်ဆမကခဲ့ပါဘူး။အဲ့ဒီပထမဆုံးထွက်ခဲ့တဲ့ PlayStation ကခုထိကဘာပေါ်မှာရောင်းအောင်ဆုံးဗီဒီယိုဂိမ်းဆက်ဖြစ်နေပါတယ်။ကိုတာရာဂီလိုလူမျိုးဟာဂျပန်နိုင်ငံကော်ပိုရေးရှင်းလောကမှာရှားမရှားပါပဲ။သူကအပြင်ပုံရိပ်ဆိုင်ရာနည်းပညာကိုရောဈေးကွက်ချက်ထွင်တဲ့နည်းလမ်းတွေကိုပါကောင်းကောင်းနားလည်နေတဲ့အင်ဂျင်နီယာတစ်ယောက်ဖြစ်ပါတယ်။သူရခဲ့တဲ့အောင်မြင်မှုတွေဟာလည်းလွယ်လွယ်နဲ့ရခဲ့ကြတာမဟုတ်ပါဘူး။1980ပြည့်ပြီးနှစ်တွေတုန်းကသူဟာ Sony ကုမ္ပဏီမှာသုတေသနပညာရှင်ဖြစ်တာဝန်ယူခဲ့စဉ်ကအလွန်ကြီးလင်းပြတ်သားတဲ့ပုံရိပ်ပေါ်တဲ့ projector တစ်လုံးကိုထုတ်လုပ်ပေးခဲ့ပါသေးတယ်။သို့ပေမဲ့ Sony ကအဲ့ဒီပစ္စည်းထုတ်လုပ်ဖို့အတိမပြုခဲ့တာကြောင့်ကုမ္ပဏီအတွက်ဈေးကွက်တစ်ခုဆုံးရှုံးခဲ့ရပါတယ်။အဲ့ဒီနောက်ဆက်ပြီးသူတီထွင်ခဲ့တာကတော့ digital camera ပဲဖြစ်ပါတယ်။ဘယ်သူမှမတီထွင်နိုင်သေးတဲ့အချိန်မှာသူကအများကြီးစောပြီးထွင်နိုင်ခဲ့တာဖြစ်ပါတယ်။1994ခုနှစ်မှာတော့ PlayStation ကဗီဒီယိုဂိမ်းဆက်တွေကိုဈေးကွက်ထဲစပို့နိုင်ခဲ့ပါတယ်။သူ့ကိုဗီဒီယိုဂိမ်းဆက်လောက်ပဲလုပ်နိုင်တယ်ဆိုပြီး Sony ကလှုပ်ဖော်ကင်မဲ့အချင်းချင်းတွေအထင်သေးခဲ့ကြပါသေးတယ်။ဒါပေမဲ့ဒါတွေဟာဟိုးအတိတ်မှာကြံခဲ့ပါပြီ။ကူတာရာကီက PlayStation ဆက်တွေကိုအမျက်နည်းနည်းပဲရနိုင်တဲ့ဟတ်ဝဲတွေသုံးပြီးအမျက်များများရနိုင်မဲ့ဆော့ဖ်ဝဲတွေရောင်းရအောင်လုပ်ခဲ့ခြင်းဖြစ်ပါတယ်။အခုတော့သူ့ရဲ့အဲ့ဒီလိုစီးပွားရှာနည်းနမူနာကို Sony ကုမ္ပဏီကြီးတစ်ခုလုံးကလိုက်လုပ်နေကြပြီဖြစ်ပါတယ်။လောလောဆယ်မှာတော့ Kudaragi ဟာ Super Micro Processor ခေါ်တဲ့ chip ပြားလေးတွေထုတ်လုပ်နိုင်ဖို့ကြိုးစားနေပါတယ်။အဲ့ဒီ chip ပြားလေးကိုတက်ရင် network တွေကိုချိတ်တဲ့အခါအချိန်သိမ့်ဆောင်စရာမလိုပဲအလွယ်တကူနဲ့လင်းလင်းမြန်မြန်ရနိုင်လာမှာဖြစ်ပါတယ်။ဒါအပြင်ကိုယ့်အိမ်ကနေ broadband network ထဲကဂိမ်းတွေရုပ်ရှင်နဲ့တေဂီတာစတဲ့ဖျော်ဖြေမှုအားလုံးကိုလိုသလိုရွေးချယ်ကြည့်ရှုနိုင်ပါလိမ့်မယ်။နောက်ထပ်ဈေးကွက်ထဲမှာပေါ့မဲ့ပစ္စည်းထပ်ပြီးထုတ်လုပ်နိုင်ရင်တော့ကူတာရာဂီအဖို့တနည်းနည်းမှာ Sony ကုမ္ပဏီကြီးတစ်ခုလုံးကိုကိုယ်တိုင်ကင်တွယ်ရမယ်သူဖြစ်လာနိုင်ပါတယ်။ Business Week Magazine က2002ခုနှစ်ကုန်ဆုံးတဲ့အခါတုန်းကအကောင်းဆုံးလုပ်ငန်းစီမံခန့်ခွဲသူတူအနေဖြင့်ကင်ကူတာရာဂီကိုရွေးချယ်ခဲ့တာတွေ့ရပါတယ်။လူတစ်ယောက်အသက်ရှင်နေတယ်ဆိုရင်လောကအတွက်တစ်ခုခုကိုတော့သူလှုပ်ဆောင်နေရမှာဖြစ်ပါတယ်။ဒါဟာအမှန်တရားပါပဲ။ဒီအတိုင်းပါပဲ။ဝိညာဉ်အသက်တာအတွက်ကိုလည်းထည့်သွင်းစဉ်းစားကြရမှာဖြစ်ပါတယ်။ယောမအော်ရဆာခန်းကြီးဆက်နှစ်အငယ်နှစ်မှာတင်တို့သည်လောကီပုံသဏ္ဍာန်ကိုမဆောင်ကြနှင့်ကောင်းမြတ်သောအရာ၊နှစ်သက်ဖွယ်သောအရာ၊စုံလင်သောအရာဒီဟုသောဘုရားသခင်လိုတော်ရှိသောအရာသည်အဘယ်အရာဖြစ်သည်ကိုတင်နိုင်မည်အကြောင်းစိတ်နှလုံးကိုအစ်စ်ပြင်ဆင်၍ပုံသဏ္ဍာန်ပြောင်းလဲခြင်းသို့ရောက်ကြလော။ ဖျားသခင်အလိုတော်ရှိသောအရာဟာစိတ်နှလုံးရဲ့ပြောင်းလဲခြင်းပဲဖြစ်ပါတယ်။စိတ်နှလုံးမပြောင်းလဲဘူးဆိုရင်ဖျားသခင်ရဲ့စိတ်တော်နဲ့တွေ့နိုင်မှာမဟုတ်ပါဘူး။တခါမှာဒါဝိဒ်ဟာမီးတောက်ကြီးတစ်ခုကိုထိုင်ကြည့်နေပါတယ်။မကြာခင်မှာပဲတဖြည်းဖြည်းမီးငြိမ်သွားပြီးပြာတိဖြစ်သွားတာကိုသူတွေ့လိုက်ရတယ်။လူဘဝအတ္တဟာဘလောက်ပြောစရာကောင်းပေမဲ့မကြာခင်မှာပဲတင်ခြင်းမှာလမ်းဆုံးရကြောင်းဒါဝိဒ်ကိုသတိပေးနေသလိုဖြစ်ပါတယ်။39ခုမြောက်သောစာလံအပိုင်ငယ်3က4မှာငါညှိတွားစဉ်မီးလောင်လေ၏။ထို့နောက်ဒါဝိဒ်သည်"အိုးထာဝရဘုရားအကျွန်ုပ်သည်ကိုပြတ်တက်သောသဘောကိုသိရပါမည်အကြောင်းအကျွန်ုပ်၏လမ်းဆုံးကို၎င်းအကျွန်ုပ်၏အသက်ပိုင်းခြားကို၎င်းသိစေတော်မူပါ"လို့အတန်ကျဲကျဲဆုတောင်းချက်ကိုတွေ့ရပါတယ်။ဒါဝိဒ်ကအသက်ကြီးသူများကိုသာရည်ညွှန်းပြောဆိုတာမဟုတ်ဘဲကျမတို့အသက်တာဘလောက်တိုးတောင်းကြောင်းဆင်ခြင်စေလိုလို့ဖော်ပြခြင်းဖြစ်ပါတယ်။ဒါပေမဲ့လူရင်ကျင်းမှုအဖွဲ့အစည်းကနေကြည့်ရင်အသက်တာတိုးတောင်းကြောင်းဂရုမပြုဘဲလစ်လျူရှုနေကြသလိုဘုရားသခင်ရဲ့အလိုတော်ကိုပြည့်စုံစေဖို့လှူဆောင်နိုင်တဲ့အခွင့်အရေးများအမြန်ပဲကုန်ဆုံးနေတာကိုတွေ့ရပါတယ်။ဒါကြောင့်ဒါဝိဒ်ရဲ့ဆုတောင်းချက်ကကျမတို့အတွက်အရေးကြီးတာကိုတွေ့ရတယ်။ကျမတို့ဟာနေ့စဉ်လုပ်ငန်းဆောင်တာများကြားမှာအလုပ်ရှုပ်နေတဲ့အတွက်မိမိအသက်ရှင်နေရတဲ့လောကအသက်တာဘလောက်တိုးတောင်းကြောင်းမသိမမြင်ဖြစ်တာကိုဒါဝိဒ်ကောင်းစွာသိမြင်ခဲ့ပါတယ်။ကျွန်ုပ်၏အသက်တာကိုတမိုက်မျှသာခန့်ထားတော်မူပြီးအကျွန်ုပ်အရွယ်သည်ရှေ့တော်၌ဘာမှမဟုတ်တကဲ့သို့ဖြစ်ပါ၏။ဒါဝိဒ်ကဲ့သို့ကျမတို့၏အသက်တာမှာလည်းသခင်ဤလောက၌အကျွန်ုပ်အသက်တာမှာဘလောက်တိုးတောင်းကြောင်းနားလည်စေဖို့တိနားလည်စေပါလို့တောင်းခံဖို့ဖြစ်ပါတယ်။ထာဝရကာလနှင့်နှိုင်းယှဉ်ကြည့်ရင်လူအသက်တာဟာတထွာတမိုက်ခန့်သာရှိပါတယ်။တထွာတမိုက်ဟာဘလို့မှအရေးမပါလာပါဘူး။တထွာကကိုယ်လက်မဖြစ်ပြီးတမိုက်ကလေးလက်မကွဲမျှသာဖြစ်ပါတယ်။ဒီလိုဖြစ်ပေမဲ့လူဟာဘရောမှမတည်နိုင်သလိုအသက်တာမှာစီမံကိန်းအကြီးအကျယ်ရေးဆွဲပြီးနေထိုင်ကြတာကိုတွေ့ရပါတယ်။ဆာလံကျမ်းမှာပဲအကယ်စင်စင်လူမျိုးဒီကလူ၏အထွတ်သို့ရောက်တော်လဲအနတ္တတသက်ဖြစ်ပါ၏လို့ဖော်ပြထားပါတယ်။ပညာတွေဘလောက်တသက်ပစ္စည်းဥစ္စာတွေဘလောက်ပဲရှိရှိသင်ချင်းနဲ့တမိုက်အကွာမျှပဲရှိပါတယ်။တို့ပေမဲ့လူတို့ဟာအချိန်နဲ့အားထုတ်မှုများကိုလောကအရာများအတွက်ပဲအများဆုံးပြင်ဆင်တတ်ကြပါတယ်။ဘုရားသခင်ကသူတို့ရဲ့အသက်တာမှာပျော်ရွှင်စရာများကိုပြင်ဆင်ပေးမယ်လို့ပုံမအဆင်ပြေလာမယ့်အချိန်ကိုသာတွေးပြီးတော့မှစောင့်နေတတ်ခြင်းဟာမစဉ်းစားသင့်တဲ့အရာပဲဖြစ်ပါတယ်။အိုးထာဝရဘုရားအကျွန်ုပ်ဆုတောင်းခြင်းပထနာကိုကြားတော်မူပါ။အကျွန်ုပ်၏အော်ဟစ်သောအတန်ကိုနားထောင်တော်မူပါ။ဘိုးဘေးအပေါင်းတို့သည်ဖြစ်ဖူးတကယ်သို့အကျွန်ုပ်သည်ရှေ့တော်၌ဧည့်သည်အာဃာနုသာဖြစ်ပါ၏လို့ဆုတောင်းသံဒါဝိဒ်ဟာဆုတောင်းခဲ့ပါတယ်။လောကခီးတို့ကလေးမှာကျမတို့ဟာလမ်းလမ်းတိုင်းပြန်သွားတတ်တယ်လို့အလုပ်တစ်ခုကိုလည်းထပ်ပြီးလုပ်တတ်ကြပါတယ်။အသက်တာလမ်းခီးမှာအလဟတ်သက်ဖြုံးပြီးဖြစ်တဲ့နေ့ရက်များကိုဘရောမှပြန်မရနိုင်ပါဘူး။ကျမတို့ရဲ့နေ့စဉ်အသက်တာမှာဖန်ဆင်းရှင်ဘုရားသခင်နဲ့တွေ့ဆုံဖို့အလေးအနက်ထားဆင်ခြင်သင့်ပါတယ်။ကာလအချိန်ကိုရွေးနှုတ်ဖို့ရန်အတွက်ပြင်ဆင်ကြရမယ်။ကောင်းငင်ဘုံ၌ဘနာကိုစီးပူရာ၌သာအချိန်နဲ့စွမ်းရည်ကိုအသုံးပြုဖို့တမန်ကျမ်းကတွန်းအားပေးထားပါတယ်။တေခြင်းတရားကလောကမှာချစ်မြတ်နိုးတဲ့ရုပ်ဝတ္ထုပစ္စည်းများအားလုံးနဲ့ထာဝရကွဲကွာသွားစေနိုင်ပါတယ်။လူအများစုအတွက်တေခြင်းဟာရုပ်တရက်မမျောလင့်ပဲရောက်ရှိလာတတ်ခြင်းဖြစ်ပါတယ်။တေခြင်းတရားနဲ့ပတ်သက်ပြီးဘယ်သူမှမစဉ်းစားကျင်ကြပါဘူး။ဒါပေမဲ့မစဉ်းစားလို့လည်းမရဘူး။ဟေပြဲဩရစာအခန်းကြီး9အငယ်20မှာလူသည်တခါတည်း၍ထို့နောက်မှတရားစီရင်တော်မူခြင်းကိုခရရတကယ်သို့လို့ဖော်ပြထားပါတယ်။လူဘဝမှာတခါတည်းသိရမှာဖြစ်ပါတယ်။အဲ့ဒီနောက်တရားစီရင်တော်မူခြင်းကိုခံရမှာဖြစ်တယ်။ဒီအတွက်ထည့်ပြီးစဉ်းစားကြရမှာဖြစ်ပါတယ်။လူရှင်တော်ဟာတမင်းသား WC Fields ဟာပရိသတ်အပေါင်းကိုဝလုံးခွဲတမျှပွဲကျသွားအောင်ဟာတာဖောက်နိုင်ခဲ့ပေမဲ့သူကိုယ်၌ကတော့မပျော်ရွှင်နိုင်သူဖြစ်ခဲ့ရပါတယ်။သူဘဝရဲ့ဘေကဏ္ဍကိုမှဘာသာရေးအတွက်အချိန်မပေးနိုင်ခဲ့ပါဘူး။တို့ပေမဲ့သေခြင်းတရားနဲ့အကြောင်းဖန်လာတဲ့အခါမှကျမ်းစာကိုစတင်ဖတ်ရှုခဲ့ပါတယ်။နောက်ကပတ်တော်ကျမ်းစာကိုစိတ်ဝင်စားလာမှုနဲ့ပတ်သက်ပြီးမေးမြန်းလာမှုများကိုလူရှင်တော်ကြီးကထွက်ပေါက်ရှာနေတာလေမိတ်ဆွေကြီးရဲ့ထွက်ပေါက်ရှာနေတာလေလို့ဟာတာဖောက်ပြီးပြန်လည်ဖြေကြားခဲ့တာကိုတွေ့ရပါတယ်။အထက်မှာဖော်ပြသွားခဲ့တဲ့ကျမ်းပိုက်ကို face မသိရှိခြင်းဖြစ်နိုင်ပါတယ်။ဒါပေမဲ့မကြာခင်အချိန်မှာပဲဘုရားသခင်ရှေ့မှောက်ရက်ရမှာကိုသူသဘောပေါက်ခဲ့တယ်။အပြစ်ဒဏ်စီရင်ခွင့်ကင်းလွတ်တင့်ချောင်းရှောက်လဲချက်တင်ဖို့ သခင်ဖျားကမေးလာရင်သူဘာဖြေရမယ်ဆိုတာကိုစဉ်းစားထားကောင်းစဉ်းစားထားပါလိမ့်မယ်။ဒီနေ့တစ်ချိန်မှာကျမတို့အားလုံးဟာထာဝရဘုရားရှေ့တော်မှာရပ်ကြရမှာဖြစ်တဲ့အတွက်ကိုရောဘုရားကိုယဉ်ဆိုင်နိုင်ဖို့အတွက်ပြင်ဆင်ထားကြရမယ်။ဒါကြောင့်ဘလို့ပြင်ဆင်ထားကြရမလဲ။အပြစ်ကနေရွေးနှုတ်ကယ်တင်သောသခင်ယေရှုခရစ်တော်ကိုယုံကြည်လက်ခံခြင်းသာတစ်ခုတည်းသောပြင်ဆင်စရာဖြစ်ပါတယ်။ကျမတို့နဲ့ထိုက်တန်တဲ့ခံရမယ့်အပြစ်ဒဏ်ကိုသခင်ယေရှုခရစ်တော်ကကိုးစားခံယူသွားခဲ့ပါတယ်။ကောရိန္သုဩဝါဒစာတတိယဆောင်ခန်းကြီး9အငယ်27မှာအဘဲကြောင့်နိဖူမူကဖျားသခင်သည်အပြစ်နှင့်ကင်းစင်သောသူကိုငါတို့အတွက်ကြောင့်အပြစ်ရှိသောသူဖြစ်စေတော်မူ၏။အကြောင်းမူကားငါတို့သည်ထိုသူအားဖြင့်ဖျားသခင်ရှေ့တော်၌ဖြောင့်မတ်သောသူဖြစ်မည်အကြောင်းသည်လို့နှုတ်ကပတ်တော်မှာဖော်ပြထားပါတယ်။ယောမအောရာစာခန်းကြီး3အငယ်23မှာလဲလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဘုရားသခင်ရှေ့တော်၌အသရေပြတ်ကြပြီ။ကျမတို့ဟာဒုစရိုက်အဖြစ်သားများဖြစ်ကြတယ်။ဒီအခါမှာကျမတို့ဘာလုပ်ရမလဲဆိုတာကိုယောမအောရာစာခန်းကြီး10အငယ်23မှာဖော်ပြထားပါတယ်။အကြောင်းမူကားထာဝရဘုရားကိုပထနာပြုတော်သူရှိသမျှတို့သည်ကဲတင်တော်မူခြင်းတို့ရောက်ရကြလက်တံဘုရားသခင်ထံပါမှဆုတောင်းတဲ့အတနာခံခြင်းအပြင်ဝိညာဉ်ကဲတင်ခြင်းဆုကျေးဇူးကိုဆက်ဆက်ခံစားရမှာဖြစ်ကြောင်းဖော်ပြပါရစေ။